ဒီဇင်ဘာ20ရက်နေ့တုန်းကပြတ်ကျခဲ့တဲ့အဲအေရှားလေယာဉ်နဲ့အမီပိုင်းကိုဂျာဖာပင်လယ်ကနေဆယ်ယူနိုင်ခဲ့ပြီလို့အင်ဒိုနီးရှားအနာပိုင်တွေကပြောပါတယ်။ပင်လယ်ကျမ်းပြင်မှာတွေ့ရတဲ့လေယာဉ်အမီကိုရေပေါ်ရောက်အောင်လို့ဆယ်ယူရေးအဖွဲ့တွေကရေပေါ်ဘောလုံးတွေချိန်ပြီးတော့ဆယ်ယူခဲ့တာဖြစ်ပါတယ်။လေယာဉ်မှုတွေပြောနေတဲ့အတန်တွေကိုမှတ်တမ်းတင်ထားတဲ့ရီကော်ဒါတွေလေယာဉ်အမီထဲမှာရှိနေအောင်ပဲလို့စုံစမ်းစစ်ဆေးသူတွေကမျှော်လင့်နေပါတယ်။လေယာဉ်ဘာကြောင့်ပြတ်ကျရတယ်လဲဆိုတာသိနိုင်ဖို့အတွက်လေယာဉ်အမီကိုပြန်ရဖို့လိုအပ်ပါတယ်။လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် black box ကထွက်နေတဲ့ pink signal တံကိုလည်းရှာဖွေသူတွေတောက်ချနေတော့ကကြားခဲ့ကြပါတယ်။ black box မှတ်တမ်းတင်ဆက်ကတော့လေယာဉ်အမီပိုင်းထဲမှာရှိနေပုံမရတော့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်နောက်ဆုံးရောက်ခဲ့တယ်လို့တည်ထားတဲ့နေရာကနေပြီးတော့18မိုင်လောက်အကွာရေအောက်အနက်ပေ100လောက်မှာလေယာဉ်အမီကိုပြန်တွေ့ခဲ့တာပါ။လေယာဉ်အမှုတန်းနဲ့ခီးတဲ့စုစုပေါင်း162ယောက်ပါသွားတဲ့ airbus 320အမျိုးအစား air asia လေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေစင်ကာပူနိုင်ငံစီအသွားလမ်းတစ်ဝက်မရောက်ခင်ပါပဲဂျာဗာပင်လယ်မြောက်ပိုင်းပေါ်မှာဒီရေဒါတွေကနေပျောက်သွားခဲ့တာဖြစ်ပါတယ်။လေယာဉ်ပြတ်ကျမှုမှာအတက်ရှင်ကျန်နေသူတွေမရှိခဲ့ပေမဲ့လောလောဆယ်အထိအလောင်း48လောင်းကိုပဲပြန့်စဲရထားပါတယ်။